အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA မိုင်းလာအဖွဲ့ဟာစစ်ကောင်စီနဲ့၃ရက်ကြာငြိမ်းချမ်းရေးဆွေးနွေးခဲ့ပြီးဒေသဖွံ့ဖြိုးရေးနဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသတည်ထောင်ခွင့်ကိုအတိအကတောင်းဆိုခဲ့ပါတယ်။ဒီမတိုင်ခင်မှာလည်း UWSA ဝပြည်သွေးစည်းညီညွတ်ရေးပါတီကလည်းအလားတူတောင်းဆိုထားတာပါ။ဒီလိုပြည်내တက်မှတ်ရေးကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသတက်မှတ်ရေးဆွေးနွေးခဲ့တဲ့အပေါ်မှာနိုင်ငံရေးသုံးသပ်သူတွေကဘလို့အမြင်ရှိပါသလဲ။ရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမွန်ကပြောပြမှာပါရှင
်။အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA မိုင်းလာအဖွဲ့ဟာစနေနေ့တုန်းကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတော့နောက်ရက်တွေမှာတော့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့တွေနဲ့ဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲတွေမှာအဓိကဆွေးနွေးခဲ့တဲ့အချက်တွေကိုဆွေးနွေးပွဲမှာပါဝင်တက်ရောက်ခဲ့တဲ့ NDAA မိုင်းလာအဖွဲ့အထွေထွေအတွင်းရေးမှူးဦးကြည်မြင့်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်။
ဒီကတော့လို့ဒေတာဖွံ့ဖြိုးရေးနဲ့ကျွန်တော်တို့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေတာတို့ခုပေးအောင်ကျွန်တော်တို့အဲ့လိုပဲတောင်းဆိုထားတာပါသူကတော့ပေးမယ်ဥပဒေနဲ့ချက်ခံစီရင်ဥပဒေနဲ့အဲပြင်ရမှာပေါ့ကျွန်တော်တို့အရင်ကအချက်ခံစီရင်ဥပဒေဆက်မှာဆိုလို့ရှိရင်ဘယ်လိုမျိုးဘယ်လောက်သမားပြီးမှလုပ်နိုင်မယ်လေ
ဒေတာဖွံ့ဖြိုးရေးအနေနဲ့ဒေတာရင်းစိုက်ပျိုးရေးလုပ်ငန်းနောက်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးနဲ့ခရီးသွားလုပ်ငန်းတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြောင်းလည်းပြောပါတယ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်က NDAA မိုင်းလာကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံစဉ်မှာငြိမ်းချမ်းရေးပညာရေးကျန်းမာရေးစီးပွားရေးကိစ္စရပ်တွေပါဝင်ပါတီစုံဒီမိုကရေစီစနစ်ကျင်းသုံးရေးနဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြောင်းစစ်ကောင်စီကထုတ်ပြန်ထားပါတယ်။မိုင်းလာအဖွဲ့ဟာ2016ခုနှစ်မှာကျင်းပတဲ့ပထမအကြိမ်21ရာစုပင်လုံညီလာခံမှာလည်းကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသဖွဲ့စည်းနိုင်ရေးအတွက်တောင်းဆိုခဲ့ပါတယ်။မေလ30ရက်နေ့ကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံချိန်မှာ UWSA ဝပြည်သွေးစည်းညီညွတ်ရေးပါတီဘက်ကလည်းဝအမျိုးသားပြည်내တည်ထောင်မှုတောင်းဆိုထားပါတယ်။စစ်ကောင်စီဘက်ကတော့ UWSA ရဲ့တောင်းဆိုချက်အပေါ်မူရလက်ခံကြောင်းနဲ့ဆွေးနွေးပြီးရရှိထားတဲ့သဘောတူညီချက်တွေကိုလာမယ့်လွှတ်တော်မှာအတည်ပြုသွားမှာဖြစ်ကြောင်းစစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကဒီလတရက်နေ့မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ် SNND ရဲ့အထွေထွေအတွင်းရေးမှူးဆိုင်လိတ်ကတော့ဒီလိုညှိနှိုင်းမှုမျိုးတွေအတွက်လူထုလူဒန်းစားအားလုံးပါဝင်နိုင်တဲ့စစ်မှန်တဲ့နိုင်ငံရေးဆွေးနွေးပွဲတစ်ရက်ဖြစ်လာဖို့လိုအပ်တယ်လို့သူ့အမြင်အခုလိုပြောပါတယ်
။2008အောက်မှာစဉ်းစားနေတဲ့ချက်တွေ2008ပြီးထက်ချက်ရသွားနေတဲ့ကိစ္စတွေဟာဘလို့မှလူထုရဲ့စံတတ်နဲ့တစ်သက်နဲ့ကြမှာမဟုတ်ပါဘူး။အဲ့ဒီချင်းချင်းကိုအကောင့်ထဲပေါ်ဖို့ဆိုလို့ရှိရင်လူထုလူဒန်းစားအကုန်လုံးပါဝင်နိုင်တဲ့စစ်မှန်တဲ့နိုင်ငံရေးဆွေးနွေးပွဲတစ်ရက်ပေါ်ပေါက်မှဖြစ်မှာပါ။အဲ့ဒီနိုင်ငံရေးဆွေးနွေးပွဲကိုမပေါ်ဆောင်နိုင်ပဲနဲ့ရေကောက်ပွဲလိုဟာမျိုးဓမ္မမဟုတ်ဆွေးနွေးညှိနှိုင်းမှုလိုဟာမျိုးလောက်နဲ့မရောရာစီလူတဲ့အဖြစ်မျိုးလောက်နဲ့ကတော့ကျွန်တော်ဖြေရှင်းလို့မရပါဘူ
း။ရခိုင်ပြည်နယ်မြေပုံမြို့နယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖေတန်းကလည်းသူ့အမြင်ကိုအခုလိုသုံးသပ်ပါတယ်
။အမှန်ကရှမ်းပြည်နယ်ရဲ့ပြည်နယ်ရှမ်းပြည်နယ်မှာရှိတဲ့လူမျိုးပေါင်းတွေပါတီပေါင်းစုံတော်လိုင်းနဲ့တောင်ပြည်သူတွေအဆောက်အုံ။အဲ့ဒါမြန်မာပြည်ချင်းပါကြီးရောမှာသူကတော့သူအစံပြတာကအကောင်းဆုံးလို့ဆိုချင်တယ်။ခုဖြစ်နေတဲ့ကျွန်တော်နိုင်ငံတကာမှာလည်းအများကြီးနေတဲ့ပြည်ပကတွေထင်းနေလို့အကောင်းဆုံးအလားအေးစစ်စစ်ကိုဖြစ်သွားတဲ့အခြေအနေမျိုးတစ်ခုကိုဒီကြောင့်မှပြန်ပြီးတော့မင်းကြီးအဲ့အာဒီရုပ်ကောက်ပဲအဲ့အဲ့လိုလုပ်ပြီးနိုင်ဖို့ဆိုတော့ပူရောကောင်းပါလား။အဲ့လိုမျိုးပဲတော့ပြတ်နိုင်လို့ဒီရပ်ဖို့တည်ပြီးတော့ဖြူရှင်းမယ်ဆိုရင်တော့ဒါပြောမှအဖြေကောင်းရလာမယ်လို့ဒီလိုပဲပြောချင်ပါတယ်။
UWSA ရဲ့ဆွေးနွေးပွဲအပြီးမှာတော့ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကစစ်ကောင်စီနဲ့ဆွေးနွေးညှိနှိုင်းအပေးယူလုပ်တာတွေကတရားမဝင်ကြောင်းနဲ့အတိအမှတ်ပြုလက်ခံမှာမဟုတ်ကြောင်းထုတ်ပြန်ခဲ့ပါတယ်။စစ်ကောင်စီဥက္ကဋ္ဌနဲ့စစ်ကောင်စီရဲ့ညီညာရေးဆွေးနွေးရေးအဖွဲ့တွေဟာရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS မွန်ပြည်သစ်ပါတီ NMSP ကရင်ညီညာရေးကောင်စီ KNU နဲ့ KNLPC ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP နဲ့အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA မိုင်းလာအဖွဲ့တို့နဲ့တွေ့ဆုံထားပြီးဖြစ်ပါတယ်။စစ်ကောင်စီဥက္ကဋ္ဌရဲ့ညီညာရေးဆွေးနွေးမှုကမ်းလှမ်းချက်ကိုတော့ NCA လက်မှတ်ထိုးထားတဲ့အဖွဲ့5ဖွဲ့နဲ့လက်မှတ်ရေးမထိုးထားတဲ့အဖွဲ့3ဖွဲ့ကလက်ခံထားတာပါ။